မြန်မာနိုင်ငံမှာ2016ခုနှစ်အတွင်းသိပ္ပံနဲ့ဤပညာဆိုင်ရာတိုးတက်ဖို့လှုပ်ဆောင်နိုင်တာတွေနဲ့ပတ်သက်ပြီးဓာတုဗေဒပညာရှင်ဒေါက်တာခင်မောင်ညိုရဲ့အမြင်ကိုဒီတစ်ပတ်မှာပြောပြပေးပါရစေ။ပညာရေးဝန်ကြီးဌာနလက်အောက်မှာသိပ္ပံနဲ့ဤပညာအတွက်ကွန်ပျူတာတက္ကသိုလ်က25ခု IT အတွက်3ခုဤပညာတက္ကသိုလ်က33ခုတောင်ရှိပါတယ်။ဒါအပြင်ဤပညာနဲ့အတမွေးပညာအတွက်ပါကျောင်းတွေကိုဖွင့်လှစ်ပေးထားတာပါ။တိုင်းပြည်တစ်ပြည်တိုးတက်ရေးအတွက်သိပ္ပံနဲ့ဤပညာကိုအလေးထားမှုရှိဖို့လိုအပ်တယ်လို့ဓာတုဗေဒပညာရှင်တဦးဖြစ်တဲ့ဒေါက်တာခင်မောင်ညိုကပြောပါလေ
။ပညာရေးမှာကျွန်တော်တို့ကအခုကတိဆောက်ဆဲကာလလို့ကျွန်တော်တို့ပြောလို့ရတော့ပေါ့လေ။အရေးကြီးဆုံးကျွန်တော်ပြောချင်တာဥမာနတ်မောက်ကျောင်းလိုမျိုးမှာကျွန်တော်စင်ကာပူနဲ့မြန်မာနဲ့ပေါင်းတော့ဆယ်တန်းအောင်ပေါ့လေ။ Technology ဆင့်လို့မမီတဲ့အဲ့ဒီကျောင်းကိုမတက်နိုင်တဲ့လူတွေကိုပညာသင်ပေးတယ်သူက9မျိုးလောက်ရှိတယ်အဲ့ဒီမှာဒီဘွားဒီဆော်ရာစဗမာပြည်ကအဲ့ဒီအခြေခံကိုမရှိတာဒီလျှက်စစ်ကစလုပ်တယ်သူတို့ကြောင်းတက်တဲ့လူတွေအကုန်လုံးလုပ်ရတယ်အဲ့လိုပဲကျွန်တော်တို့အင်းစိန် GTI ဆိုတော့အဲ့ဒီမှာဂျပန်နဲ့ပေါင်းပြီးတော့ထုတ်ဆန်တဲ့ကြောင်းတွေရှိတယ်အဲ့ဒါကတော့ဆယ်တန်းမအောင်တဲ့လူတွေအစရစစ်နဲ့ဆိုင်တဲ့ဤပညာတွေအကုန်လုံးပေးပြီးတော့ကျွန်တော် technology နဲ့ပြောရင်တော့အမှန်တော့နိုင်တယ်လို့ပြောလို့ရပြီမဲ့အဲ့ဒီလူတွေကအနည်းဆုံးလာစားမသိရအဲ့ဒီလူတွေခုနလောက်ဖိနေလို့တင်းနှန်းနေလုံနေတယ်ကျွန်တော်တို့ကိုယ်တိုင်သွားလေ့လာတယ်အမှန်တန်ကောင်းပါတယ်ဒီလူတွေလည်းတော်ကြပါလားအရင်တော့ကျွန်တော် ECET တို့ဘာလို့အဲ့လိုမျိုးဟာတွေကတဖြည်းဖြည်းဥအောင်တောင်းလက်ထက်မှာကျွန်တော်တို့အကုန်လုံး technology နဲ့ပတ်သက်တဲ့ကြောင်းတွေပြတ်သွားတယ်အခုကျွန်တော်တို့ကအခြေခံနဲ့စပြောလောက်ကြတယ်လို့ကျွန်တော်သိရတော့ပေါ့အခုပြန်တော့ရုံတက်ဆက်မှုတက်ကလို့ကြီးပြန်ဖွင့်ပြီပေါ့လေအဲ့ဒီပိုင်းကတော့ကျွန်တော်တို့အထက်တန်းပညာတွေကိုကျွန်တော်မလေ့လာရသေးဘူးဒါပေမဲ့ရုံတက်ကလို့မှာတော့တော်တဲ့လူတွေက science special လို့မျိုးလူတွေအများကြီးဝင်လာတယ်ဒီစိတ်ပံနဲ့ဤပညာအတွက်ကိုအကြောင်းသားတွေအစ်စ်တွေအများကြီးတော်တဲ့အကြောင်းသားတွေဝင်းမြူပေးတာပါလေသူတို့ကိုကျွန်တော်တို့ကြည့်ရတာလဲအတော်လေးကိုကောက်ပါလေသူတို့အင်္ဂလိပ်စာလဲတတ်တယ်စာအုပ်တွေလဲရှိတယ်စာအုပ်တွေဖတ်တယ်ဒါအစပဲဒီခြိလှမ်းအမှန်တန်ကြီးကျယ်တဲ့ခြိလှမ်းလို့ကျွန်တော်ယူဆတယ်ဒါကြောင့်သိပ္ပံနဲ့ဤပညာမှာဆိုအဲ့ဒီဘက်ကတော့အများကောင်းတယ်လို့ထင်ပါတယ်တက္ကသိုလ်ကြီးတွေမကဘူးသိပ္ပံမှာဟောဝိဇ္ဇာတက်ကလည်းသူတွေအများကြီးဝင်လာကျွန်တော်လိုအပ်တဲ့ဟာလေးတွေကိုပညာရေးအပိုင်းကဖြည့်ဆည်းနိုင်တဲ့အနေအထားစတင်နေပြီလို့ကျွန်တော်ယူဆတာ
ဟုတ်ကဲ့ဒါ2016ခုနှစ်ထဲမှာစမြင်လာတာပေါ့နော်ဆရာ
2015ကနေစတာပေါ့သို့တော်လည်းအခုကတော့ပိုပြီးတော့ထင်ထင်ရှားရှားမြင်လာတယ်ပညာကိုအလေးထားတဲ့သဘောမျိုးကနေစပြီးမှဒီသိပ္ပံနဲ့ဤပညာတိုးတက်မလို့ထင်တယ်ဒီကျောင်းသားတွေကိုလေးစားမှုရှိလာတော့ကျောင်းသားတွေလေးစားမှုရှိလာကျောင်းသားတွေကလည်းတစ်ဖက်ကိုပြန်လှန်လေးစားလာမှာပေါ့အဲ့ဒီကနေစမှာပဲလို့ကျွန်တော်ထင်ပါတယ်ဒီလူတွေမလေးစားရင်မရဘူးလေ
ဟုတ်ပါတယ်
ကျွန်တော်တို့ဒီအမေရိကမှာ technology တိုးတက်သွားတယ်ဆိုတာဟာပညာတက်တက်မတက်တက်စာတက်တက်မတက်တက်ဒီ technology တက်တဲ့လူတွေအရန်အလေးထားတဲ့အတွက်အမေရိကကြီးကအရန်တိုးတက်တယ်ကျွန်တော်တို့ကအလေးထားမှုကအမှန်အရေးကြီးတယ်လို့ကျွန်တော်ဒီကနေစပြောချင်တာပဲ
ဟုတ်ကဲ့ပါဆရာဆိုတော့ပညာရေးမှာဒီလိုမျိုးပေါ့နော်စပြီးတော့တိုးတက်လာတာတွေတွေ့ရတယ်စီးပွားရေးကဏ္ဍမှာဆရာဒီသိပ္ပံနဲ့ဤပညာဆိုင်ရာဘာအသုံးချနေတာကိုတွေ့ပါပြီလဲ
စီးပွားရေးကဏ္ဍမှာဆိုတော့သိပ္ပံနဲ့ဤပညာကနိုင်ငံသားအကူအညီစောင့်ပြီးအဲ့ဒီအကူအညီနဲ့လုံးမှာပဲရမယ်သဘောမျိုးရှိနေတယ်ဘာကြောင့်လဲဆိုရင်ကဘာကြီးကတိုးတက်လာတဲ့ဟာမှာကျွန်တော်တို့တန်းကြီးကကြံနေခဲ့တယ်ကွာလိုက်လို့မပြီးတော့တချို့ technology ကအရန်ကျော်သွားပြီပြီးတော့ကျွန်တော်တို့ကဟိုကလာတဲ့ဤပညာတွေကိုစပြီးသုံးရတာပေါ့ဥပမာဖြင့်အရင်တော့စီဆက်ဆိုရင်မြေပဲစီကိုကျွန်တော်တို့ကစိတ်လိုက်ရဲအဲ့ဒီအဖတ်ထဲမှာစီတယ်အများကြီးကြံရတယ်အခုဆိုရင်တော့အဲ့ဒီ technology တွေကျွန်တော်တို့ဟောကဝယ်တယ်ဒီမှာဆက်တွေထောင်းတယ်ဆက်တွေရှိလာတယ်တို့ technology ကဝယ်ယူပြီးတော့လုံးမှပဲရမယ်အနေထားရှိနေလို့ကျွန်တော်ယူဆတယ်ဟောကြံတဲ့အပိုင်းကအစိုးရဘက်အပိုင်းကတော့ဟောအားနည်းလျက်ရှိသေးတာပေါ့နော်ဒီစီအစ်စ်ပိုင်းကလည်းကျွန်တော်အများကြီးမတိုးတက်သေးဘူး။အတိုးတက်တဲ့ဟာဥပမာမော်မြိုင်တို့ဘာတစ်ဘက်ကတော့တက်ချစ်ကောင်းမွန်ရဖို့သူတို့လှုပ်ဆောင်နိုင်တဲ့အနေအထားတွေရှိပါတယ်။မော်မြိုင်တို့ဘလူးဂျွန်းတို့ဘာတစ်ဘက်လည်းတော်တော်လေးလှုပ်ဆောင်နိုင်ပါပဲ။နောက်တစ်ခုကတော့ကျွန်တော်တို့နေရာအနှံ့မှာဆိုလာဆဲတွေနဲ့အလုပ်လုပ်နေတာတွေ့ရတယ်။အိမ်တွေတော်တော်များပြီးလင့်လာတဲ့တက်တိုင်တွေတော်တော်များလည်းဆိုလာဆဲတွေနဲ့ပြီးလင့်ကြတယ်ကျွန်တော်နေပြီးတော့သွားတဲ့လမ်းမကြီးပါကြောင့်မို့ရန်ကုန်ကနေမှန်းလေးဝေးပြေးလမ်းမမှာလဲဆိုလာဆဲတွေစတော့တက်နေတယ်ကျွန်တော်တို့လေစိတ်နာသွားတဲ့ဟာတွေပေါ့မြန်မာပြည်ကလေစိတ်တွေမှန်းလေးပဲလေစိတ်နာမှာလဲဆိုလာဆဲတွေနဲ့တော်တော်လေးကောင်းမှုရှိ
တယ်ဒါကနီးပညာတိုးတက်လာတဲ့ဆိုရရဲ့အသင်္ကေတပေါ့နော်ဆရာ
ဟုတ်ပါနီးပညာတိုးတက်လာတဲ့သင်္ကေတတွေ
ဆိုတော့ဆရာတခြားရောဒီနီးပညာနဲ့ပတ်သက်ပြီးတော့ဒီတိုးတက်ပြီးတော့သုံးလာတာလေးတွေဘာတွေတွေ့ရပါသေးလဲဆရာ
မြန်မာပြည်မှာ ဟိုအရင်က e passport ဆိုတော့လုပ်ဖို့ကြိုးစားရပါတယ်ဒါပေမဲ့ e passport လုပ်မယ်ဆိုတဲ့ဟာမှာအဆင်မပြေလာဘူးအကောင်းဆုံးနည်းကတော့လူတွေကို identity အတိအကျပေးမယ်ဆိုတော့လုပ်ဖို့အရေးကြီးတယ်ဆိုတော့ကျွန်တော်အားလုံးသိကြတယ်ဒီတော့မြန်မာပြည်မှာလည်း smart card ဆိုတော့ဒီမှတ်ပုံတင်ကိုပြောင်းဖို့စတင်လှုပ်ဆောင်နေပါပြီအဲနေပြည်တော်မှာစတယ်မန္တလေးမှာစတော့ပေါ့အဲ့တော့ကျွန်တော်တို့မှတ်ပုံတင်နေအကောင်လုံး database ရောက်သွားပြီဆိုရင်ကျွန်တော်တို့ဘယ်နေရာရောက်ဒီလူကသူ့မှတ်ပုံနဲ့နံပါတ်နဲ့သူ့ကိုပြောလိုက်သူကတ်လေးပြောလိုက်တယ်နဲ့သူဘယ်လိုလဲဆိုတော့တခါသေးသိတယ်အမေရိကမှာလိုပဲတနေရာသွားမလေးမြန်လက်မှတ်ဝယ်မယ်အဲ့ဒီကစားပဲသူ smart card တွေနဲ့သူလုပ်လို့ရတယ်အဲ့တော့ဟိုးဆိုးတိုက်ခိုက်တယ်လူရက်တယ်ဘာလို့လို့သူ့ရဲ့ဟို marketing system လေးနဲ့ကျွန်တော်တို့ကဒီဥစ္စာကိုသူအမှတ်လေးပေးတာပြီးတော့သူကဘယ်လောက်ဆိုးခဲ့တယ်ဘယ်လောက်ဟိုလေးဖြစ်ခဲ့တော်ခဲ့တယ်ဆိုတာလေးမှတ်ထားလိုက်ရင်အဆင်ပြေမယ်အဲကြောင့်ဒီဟာအစပြောတာအမှန်ကောင်းပါလေကျွန်တော်တို့ဒီ e passport တွေကလည်းကျွန်တော်တို့ဆက်ပြီးလုပ်ဖို့သူတို့ကြိုးစားနေကြပါလေဒါကတော့ဆိုတော့ထိမ့်သိမ်းရေးမှာအမှန်ကောင်းတော့ပေါ့ကျွန်တော်တို့ငွေမပြီးမှလည်းအခုအမှုတွေကအများများတယ်လေရန်ကုန်တမြို့တွေမှာတော့အမှုကအများများတာပေါ့
ဟုတ်ကဲ့ဆရာဟုတ်ဆရာနိုင်ငံရေးအစပြီးတော့ဒီလူမှုရေးလုံခြုံရေးကိစ္စရက်တွေအကုန်လုံးပေါ့နော
်ဟုတ်နည်းပညာကတော့ခြုံငုံတော့ပြောရင်တော့ဒီပိုင်းနဲ့နည်းပညာကျွန်တော်လူနေမှုနော်စီးပွားရေးနော်တော့နိုင်ငံရေးမှာတော့အထူးလိုအပ်ပါတယ်ဒီအတွက်ကိုကျွန်တော်တို့ပညာရေးကအခြေခံဖြစ်တယ်အဲ့တော့ပညာရေးကိုကျွန်တော်တို့အရင်တိုင်းပုံစံတိုင်းတော့သွားနေလို့မဖြစ်တော့ဘူးလို့ကျွန်တော်ယူဆတယ်အကြောင်းသားတွေကအမှတ်များမယ် R&D နဲ့ MCE ဆိုတော့အရင်ခေတ်ကပြောတဲ့လိုပေါ့စက်မှုနဲ့ဆေးပညာကိုသွားကျင်တဲ့လူတွေအများများတော့ပေါ့အဲ့ဒါဟာလေးကိုကျွန်တော်တို့ကပြောင်းလဲပြုပြင်ပြီးတော့တို့အဖြစ်ဘာမဆိုတော့လှုပ်เสียမှာတို့ကအကားလုံးပါဝင်နိုင်ဖို့လိုတယ်ဒီလိုပါဝင်တဲ့ခါမှာလဲကိုယ့်ရဲ့စိတ်ဝင်စားတဲ့ဟာကိုလွတ်လွတ်လပ်လပ်ပညာရေးမှာသင်ခွင့်ရအောင်လို့ကြိုးစားပြီးရင်ကျွန်တော်လူငယ်တွေကိုလည်းဈေးစားရရောက်တယ်သူတို့ကိုယ်တိုင်လည်းကြိုးစားခြင်းစိတ်တွေပေါ်လာပြီးတော့တစ်ချိန်မှာတော့တန်းကြီးကြီးကောင်းစားအောင်တော့လုပ်ပေးနိုင်လို့ကျွန်တော်ရှင်းပါဗျာ
ဒေါက်တာခင်မောင်ညိုရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့အနည်းပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြဦးမယ်နော်